တနင်္ဂနွေနေ့ဂျာဖြတ်ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်အနိုင်ရတယ်လို့ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုထောက်ခံသူတွေအောင်ပွဲခံပျော်ရွှင်နေကြတဲ့အချိန်မှာပြည်သူတွေရဲ့ပျော်ရွှင်မှုကနေတစ်ဖက်အဖွဲ့အစည်းနဲ့ပုံကိုယ်တွေကိုထိခိုက်စေမဲ့အပြောဆိုမှုရာတွေမဖြစ်စေဖို့ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကသတိပေးစာထုတ်ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲဖြစ်စဉ်တလျှောက်ပါဝင်ခဲ့ကြတဲ့ပြည်သူတွေကိုအမေရိကန်ကချီးကျူးလိုက်တယ်လို့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်ဆက်လက်ကူညီအားပေးသွားမယ်ဆိုတဲ့အကြောင်းလဲအမေရိကန်နိုင်ငံသားဝင်ကြီးကပြောလိုက်ပါတယ်ဒီအကြောင်းကိုတော့မက်ခင်ဖြူထွေးကအပြည့်အစုံပြောပြပေးပါရှင
်ဟုတ်ကဲ့ပါအခုနောက်ဆုံးထွက်ပေါ်လာတဲ့ရွေးကောက်ပွဲရလဒ်တွေအရရန်ကုန်တိုင်းတောင်ပိုင်းကော့မှုမြို့မဲဆန္ဒနယ်မှာဒေါ်ဆန်းစုကြည်အနိုင်ရရှိခဲ့တယ်လို့ NLD ပါတီကဝင်ရောက်ရှင်းပြတဲ့44နေရာမှာမဲဆန္ဒနယ်အများစုကိုအနိုင်ရနေပြီလို့ဆိုပြီးတော့ NLD ပါတီကိုထောက်ခံသူတွေဝန်သားအားရအောင်ပွဲဆင်နွှဲနေကြတာပါရန်ကုန်မြို့မှာရပောင်းများစွာသောလူမှုတွေလမ်းမရီဝေါ်ကိုထွက်ပြီးတော့ကျွေးကြော်တန်တွေနဲ့တချင်းတွေဆိုအဟိကခုံပြီး NLD ပါတီအတွက်အောင်ပွဲခံနေကြတာဖြစ်ပါတယ်။ဒီအချိန်မှာပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကလူမှုကိုအသိပေးချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ NLD ပါတီအနိုင်ရတဲ့အတွက်ပြည်သူလူမှုပျော်ရွှင်ကြတာသဘာဝကျပါတယ်။ဒါပေမဲ့တစ်ဖက်အဖွဲ့အစည်းနဲ့ပုဂ္ဂိုလ်တွေကိုစိတ်ထိခိုက်စိတ်မကောင်းဖြစ်စေမဲ့အပြောဆိုအမှုအရာအလုပ်ကိုင်းတွေကိုတော့လုံးဝရှောက်ရှားကြဖို့နဲ့ပြည်သူရဲ့အောင်မြင်မှုဟာတိတ်ခါရှိတဲ့အောင်မြင်မှုဖြစ်ဖို့ပါတီဝင်အားလုံးကအထူးသတိပြုလိုတယ်ဆိုပြီးတော့ဒေါက်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာဖြစ်ပါတယ်တချိန်တည်းမှာလည်းမြန်မာနိုင်ငံသားပြည်ရွေးကောက်ပွဲနဲ့ပတ်သက်လို့တတိနဲ့အကောင့်ပြင်းတဲ့အကြောင်းအစ္စတန်ဘူမြို့မှာအစည်းအဝေးတက်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်ကတနင်္ဂနွေနေ့ကပြောဆိုခဲ့ပါတယ
် I'd like to say a few words about Burma. I've been following today's parliamentary by-elections with great interest. While the results have not yet been announced, the United States congratulates the people who participated.
မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်မစကားနည်းနည်းပြောချင်ပါတယ်။ဒီကနေ့ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲကိုစိတ်ဝင်စားနဲ့ကျွန်မကစောင့်ကြည့်နေတာပါ။ရလဒ်တွေကိုတရားဝင်ထုတ်ပြန်မကြေညာသေးပေမဲ့ဒီရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့မြန်မာပြည်သူတွေဒီလူတွေအများစုကပထမဆုံးအချိန်ပါဝင်လာခဲ့ကြတဲ့သူတွေပါ။နောက်ဒီမဲဆွယ်လှုပ်ရှားမှုတွေနဲ့ရွေးကောက်ပွဲဖြစ်စဉ်တလျှောက်ပါဝင်ခဲ့ကြတဲ့သူတွေဒီလူတွေကိုလည်းချီးကျူးခွန်ယူပါရစေ။ဒီလိုပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုထောက်ခံအားပေးသွားဖို့လည်းကျမတို့တွေကအခိုင်အမာဆုံးဖြတ်ထားတာပါ
။အခုကျင်းပတဲ့ရွေးကောက်ပွဲတွေတရားမျှတမှုရှိမရှိဆိုတာကိုစောင့်ကြည့်ပြီးမြန်မာနိုင်ငံအပေါ်တက်ခက်အရေးယူမှုတွေအပြောင်းလဲလုပ်သင့်မသင့်ဆိုတာကိုစဉ်းစားမယ့်အကြောင်းအမေရိကန်နဲ့ဥရောပသမ္မဂတို့ကအချက်ပြပြောဆိုထားတာရှိပါတယ်။ဒါပေမဲ့အခုရွေးကောက်ပွဲရလဒ်တစ်ခုတည်းကိုပဲကြည့်ပြီးတော့မြန်မာပေါ်တက်ခက်ပိတ်ဆို့မှုတွေကိုမရုတ်သိမ်းပစ်လိုက်တဲ့အကြောင်းအမေရိကန်အောက်လွှတ်တော်အမတ်ဂျိုးဆက်ခရိုလီကသတိပေးပြောဆိုပါရယ်ဒေါ်ဆက်စုကြည်လွှတ်တော်အတွင်းတရားဝင်လှုပ်ရှားနိုင်တဲ့အခြေအနေအထိစောင့်ကြည့်သွားကြရမှာဖြစ်တယ်လို့အကျဉ်းထောက်တွေထဲမှာနိုင်ငံရေးနဲ့ပတ်သက်ပြီးအကျဉ်းချနေသူတွေဆက်ပြီးတော့ရှိနေတာတိုင်းဒေသတွေမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာတွေနဲ့အစိုးရအတွင်းစစ်တပ်ပိုင်းကကြီးစိုးထားတဲ့အခြေအနေမပြောင်းလဲသေးတာစတဲ့အချက်တွေကိုပါထည့်သွင်းစဉ်းစားသွားရမှာဖြစ်တဲ့အကြောင်းမစ္စတာခရိုလီကသတိပေးပြောဆိုလိုက်တာဖြစ်ပါတယ်။အခုကျင်းပတဲ့ဂျာပြက်ရွေးကောက်ပွဲကိုဒေသရင်းနိုင်ငံတွေနဲ့ဥရောပနိုင်ငံတွေကလှိလာစောင့်ကြည့်သူတွေချို့ပထမအဆုံးအချိန်လာရောက်လှိလာခွင့်ရခဲ့ပါတယ်။ဒါပေမဲ့လှိလာသူတွေအနေနဲ့ချိုးတက်ပြစ်ဆင်ခွင့်မရခဲ့ကြတဲ့အတွက်လီလာကြည့်ရှုရုံတသက်တာဖြစ်ပြီးတော့ရွေးကောက်ပွဲတွေကိုမော်နီတာလုပ်စောင့်ကြစစ်ဆီးတဲ့အစ်စ်တော့မရောက်ဘူးလို့ရွေးကောက်ပွဲလီလာသူတွေကိုယ်တိုင်ကပြောဆိုထားပါတယ်။အရှိတအာရှနိုင်ငံများအသင်းအာဆီယံအတွေ့အမှုချုပ်ဆူရင်ပင်ဆူဝမ်ကတော့ရွေးကောက်ပွဲမှတမာမှုတွေရှိတယ်ဆိုတဲ့တိုင်ကြားချက်တွေသတင်းတွေထွက်ခဲ့ပေမယ့်ဆူဆူရွားဝအခြေအနေမှာမရှိခဲ့ပဲရွေးကောက်ပွဲတွေဟာချောချောမောမောပြီးစီးသွားခဲ့တဲ့အကြောင်းအစီရင်ခံချက်တွေအရသိရတယ်လို့ပြောပါတယ်။ဒါပေမဲ့ရွေးကောက်ပွဲအတွင်းတချို့မြို့နယ်တွေမှာမဲကက်ပြားတွေမှာဖျောက်တုတ်ပြီးပယ်မဲဖြစ်အောင်လုပ်ကြ။နောက်မဲပေးသူတွေကိုချိတ်ချောက်အချက်ကိုင်းတာအဖြစ်မဲဆင်းပြဿနာတွေရှိခဲ့တဲ့ဆိုတဲ့အကြောင်းနဲ့ဒီလိုမဲပဒမာမှုတွေကိုပြည်ထောင်စုကော်မရှင်အနေနဲ့အရေးယူပေးဖို့ NLD ပါတီကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်။